ကချင်နဲ့ရှမ်းဘက်ကအကြမ်းဖက်မှုအပေါ်အမေရိကန်တပ်ရုံးဘက်ကစိုးရိမ်မကင်းဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့သတင်းကိုအရင်ဦးဆုံးပြောပြပေးကြပါတယ်ရှင်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေမြင့်တက်လာတာနဲ့ပြည်သူတွေအပေါ်မှာမတော်မတရားပြုကျင့်တဲ့သတင်းတွေအပေါ်မှာစိုးရိမ်ကြောင်းသတင်းထုတ်ပြန်လိုက်ပြီးဒုက္ခရောက်ရသူအားလုံးကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့အတွက်အမေရိကန်တပ်ရုံးကထုတ်ပြန်လိုက်ပါတယ်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနေတယ်လို့နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းမှာပြင်းပြင်းထန်ထန်ထပ်မံဖြစ်ပွားတာရှိတော့ပေမဲ့ကြိုးကြတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုကချင်ပြည်နယ်အတွင်းမှာလည်းတိုက်ခိုက်မှုတွေဖြစ်ပွားနေစေရှိပါတဲ့ဒီလိုအကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့အပေါ်အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတဲ့
The US Embassy is deeply concerned by the escalating violence in Kachin and Shan states and reports of abuses against civilians. We continue to call for restraint from all sides and urge immediate unfettered humanitarian access to all those affected by conflicts throughout the country.
သူပြောသွားတာကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာအကြမ်းဖက်မှုတွေမြင့်တက်နေတာနဲ့အရသာပြည်သူတွေအပေါ်မတော်မတရားပြုကျင့်တဲ့သတင်းတွေအပေါ်အမေရိကန်တန်ယုံအနေနဲ့စိုးရိမ်မကင်းဖြစ်ရကြောင်းနောက်ဒီပြည်ပခမှာပါဝင်ပတ်သက်နေသူတွေအနေနဲ့ထိထိသိမ်းသိမ်းဆောင်ရွက်ကြစေရေးနဲ့နိုင်ငံတဝန်းကဒုက္ခရောက်နေသူတွေထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအမြန်ဆုံးနဲ့အဟံတားရှိပို့ဆောင်နိုင်ရေးကိုဆက်လက်တောင်းဆိုကြောင်းပြောဆိုတာဖြစ်ပါတယ်စက်သေးမှာပဲရန်လိုမှုတွေကိုအများဆုံးရက်စဲဖို့ကိုလည်းတိုက်တွန်းပြောဆိုပါတယ
် Continued conflict undermines the trust necessary to achieve a durable peace and disproportionately affects the lives of innocent civilians and the thousands of IDPs forced from their homes. The US embassy urges all sides to cease hostilities so that the important effort to achieve peace can move forward.
ဆက်လက်ဖြစ်ပွားနေတဲ့ပြည်ပခတွေကြောင့်ငြိမ်းချမ်းရေးရရှိရေးအတွက်အဓိကလိုအပ်တဲ့ယုံကြည်မှုကိုရော်ပါစေတဲ့အပြင်ပြည်သူတွေရဲ့ဘဝတွေကိုထိခိုက်စေသလိုထောင်ထဲချီတဲ့ပြည်သူတွေကိုအတင်းကျပ်အိုးအိမ်ဆုံးခွာစေရာရောက်ကြောင်းနဲ့ငြိမ်းချမ်းရေးကိုဆက်လက်ဖော်ဆောင်ရေးအတွက်ရန်လိုမှုတွေကိုရပ်ဆိုင်ဖို့တိုက်တွန်းကြောင်းပြောဆိုတာဖြစ်ပါတယ်မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်စိုးကတော့နိုင်ငံတော်အကြီးအကဲတွေကိုယ်တိုင်ကူညီထောက်ပံ့မှုတွေကိုဆောင်ရွက်နေကြောင်းပြောပါတယ်
။မနေ့ကကျွန်တော်တို့ဒုတိယသမ္မတလေးဦးမြင့်မြန်ဗန်ဒီနောက်ကဒီတိတော်ဥက္ကဋ္ဌဒူဝင်းရဲ့ပြည်내ဝန်ကြီးမြန်စားရှိရာဝန်ကြီးနောက်လူမှုကယ်ဆယ်ဝန်ကြီးပေါ့သူတို့နဲ့ဌာနဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့အဲဒီလာရှိုးမှာသွားတယ်လမ်းကြီးသွားပြီးတော့ကျွန်တော်တို့မူဆယ်မှာသွားပြီးတော့ထောက်ပံ့တာပေါ့ဒါမူဆယ်ရဲ့ဘုဂုတ်ဒေသနှစ်ခုလုံးအတွက်ပေါ့ဗျာကျွန်တော်တို့ထောက်ပံ့ခဲ့တယ်ရိတ်ခါဆိုလို့ရှိရင်လည်းမြေဆရာဝန်ကြီးဌာနလည်းစံစီစာပေးကျွန်တော်တို့လူမှုကေဇယ်ရလည်းကေဇယ်ပစ္စည်းကိုမျိုးတို့နောက်ထားကျွန်내ငါတစ်တာတို့စသဖြင့်ပေါ့အဲ့ဒါလေးကျွန်တော်တို့ထောက်ပံ့ခဲ့တယ်
မူဆယ်ခိုင်မှာစစ်ဆောင်ဒုက္ခတဲ့650ကျုံနဲ့ရတက်ဖို့ဝင်မိသားစု600နီးပါးကိုထောက်ပံ့ခဲ့သလိုလာရှိုးမြို့မန်စုဖုံးတော်ကြီးကျောင်းနဲ့ခရယံဖျားကျောင်းတွေမှာရောက်ရှိနေတဲ့စစ်ဆောင်ပြည်သူတွေကိုလည်းထောက်ပံ့ပေးခဲ့ကြောင်းပြောပါတယ်။နိုင်ငံတကာအတိုင်းအဝန်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်လာမယ်ဆိုရင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်ပေးဖို့ရှိကြောင်းလည်းပြောပါတယ
်။လူသားချင်းစာနာမှုအရာထောက်ပံ့တဲ့ကိစ္စတွေကိုသူတို့ပြန်ပြီးတော့မှဒီရှောက်မိသားစုတွေရှိနေသေးရဆိုလို့ရှိရင်ထောက်ပံ့မှုဆိုလို့ရှိရင်တော့ကျွန်တော်တို့နဲ့ဆက်သွယ်ရဆိုလို့ရှိရင်ကိုယ်တော်စီစဉ်ပေးမှာပေါ့
လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကြောင့်တင်းရှောင်သွားတဲ့မွန်ဂိုဒေသကပြည်သူတွေဟာနေရာရင်းကိုပြန်လာတာရှိပေမဲ့နမ်တူမျိုးနယ်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပြီးအချို့ကြီးရွာကပြည်သူတွေဟာလာရှိုးမျိုးကိုတင်းရှောင်နေတာတွေရှိပါတယ်ဒီလ9ရက်နေ့ကလည်းအမေရိကန်တန်ယုံအပါအဝင်နိုင်ငံပေါင်း14နိုင်ငံကတန်ယုံတွေကရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့တိုက်တွန်းတဲ့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်